ထိုင်းနိုင်ငံမွေးရည်စေဝါတက်ဖြည့်ရေးအဖွဲ့နဲ့ထိုင်းအထူးထောက်လှမ်းရေးအဖွဲ့တို့ပူးပေါင်းပြီးစနေနေ့ကဘန်ကောက်မြို့ကနေရာ73နေရာကိုစီးနှင်းရှာဖွေခဲ့ပြီးတော့ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။မွေးရည်စေဝါမှောင်ခုမှုနဲ့မတင်ကားသူတွေတဲကမြန်မာနိုင်ငံသားတဦးရဲ့ပိုင်ဆိုင်မှုကိုလည်းသိမ်းဆီးခဲ့ကြောင်းထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါရယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့မူရည်စေဝါကာကွယ်တိုက်ဖြတ်ရေးအဖွဲ့နဲ့ထိုင်းအထူးထောက်လှမ်းရေးအဖွဲ့တို့ပူးပေါင်းပြီးဩဂုတ်လ19ရက်နေ့ကဗန်ကောက်မြို့ကနေရာ73နေရာကိုဝင်ရောက်စီးနှင်းပြီးမူရည်စေဝါနဲ့ပတ်သက်နေတဲ့ဂွင်းဆက်တွေကိုရှာဖွေပြီးတော့စုံစမ်းစစ်ဆေးခဲ့တာပါအဲ့ဒီထဲကအကြီးစားမူရည်မှောက်ကိုသမားမြန်မာနိုင်ငံသားမင်းမင်းဦးဆိုသူပိုင်ဆိုင်တဲ့အိမ်သုံးလုံးကိုလည်းတင်းစီခဲ့တဲ့အကြောင်းသူရဲ့ကျုပ်ဆန်ရန်နွမ်မာကသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်။ NGO Coping Town Myanmar ครับครับแต่ว่าไทยนี่ก็จะมีการระบุครับแล้วมีการจับกุมนะครับในกลุ่มของ
ဝင်ရောက်စီးနှင်းရှာဖွေခဲ့တဲ့နေနေကတော့မြန်မာနိုင်ငံသားမူရင်မှောက်ကိုခိုင်းဝင်မင်းမင်းဦးနဲ့ပတ်သက်နေတဲ့အဓိကငွေကြေးခဝါချပေးနေတဲ့နေရာတွေပါ။မင်းမင်းဦးနဲ့အဖွဲ့ဟာမြန်မာနိုင်ငံသားတွေဖြစ်ပြီးထိုင်းမြောက်ပိုင်းချင်းရိုင်ဒေသကဝင်ရောက်လာတဲ့မူရည်စေးဝါးတွေကိုထိုင်းတောင်ပိုင်းအထိကြဲကြဲပြက်ပြက်တယ်ဆောင်ဖြန့်ဖြူးနေတာဖြစ်ပါတယ်။သူကတော့မူရည်စေးဝါးကနေရလာတဲ့ငွေတွေကိုဘန်ကောက်မြို့မှာနေအိမ်သုံးလုံးဝယ်ထားပြီးစတော့ရှယ်ယာလုပ်နေကြောင်းဟန်ပြဖွင့်ပြီးဘတ်ငွေတန်း400ကနေတန်းပေါင်း1000လောက်ထိရှိတဲ့ငွေမဲတွေကိုငွေယူဖြစ်အောင်လှုပ်ဆောင်နေတာပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။မြန်မာနိုင်ငံသားမင်းမင်းဦးတဦးတဲ့ပိုင်ဆိုင်တဲ့အိမ်သုံးလုံးနဲ့ငွေကြေးတွေနဲ့ပိုင်ဆိုင်မှုတန်ဖိုးကတော့ဘတ်ငွေတန်း400ဘူးလောက်ရှိပြီးအဲ့ဒါတွေကိုထိုင်းအနာပိုင်တွေကသိမ်းယူခဲ့ပါတယ်။သူနဲ့ဆက်ဆက်နေတဲ့တခြားအိမ်တွေကွန်ဒိုတွေကိုလည်းစီးနှင်းရှာဖွေခဲ့ရမှာမိခင်တစ်တာတွေတဲကနေငွေကြေးအမြောက်များကိုလည်းရှာဖွေတွေ့ရှိခဲ့တာကြောင့်သိရှိခဲ့ပါတယ်။ဩဂုတ်လ19ရက်နေ့ကဖမ်းဆီးမိခဲ့တဲ့ငွေရည်စေးဝါးတွေနဲ့အတူအိမ်တွေမှာဖမ်းမိတဲ့ငွေကြေးတွေကိုပါဝင်ပြီးစုစုပေါင်းကာလတန်ဖိုးကတော့ဘတ်ငွေတန်းပေါင်း1000လောက်ရှိတယ်လို့လည်းဆိုပါတယ်။မူရည်မှောက်ကိုလုပ်ငန်းနဲ့ပတ်သက်နေတဲ့မြန်မာနိုင်ငံသားမင်းမင်းဦးကိုတော့ပြီးခဲ့တဲ့မလကဖမ်းမိခဲ့တာဖြစ်ပြီးသူ့ကိုစစ်ဆေးဖော်ထုတ်ချက်အရနောက်ထပ်မြန်မာနိုင်ငံသား3ဦးနဲ့တရုတ်နိုင်ငံသား2ဦးကိုလည်းဖမ်းဝမ်းထုတ်ထားတာပါ။အခုအခါမှာတော့သူ့ကိုစစ်ဆေးထားချက်အရဘန်ကောက်မြို့ကနေရာ73ခုကိုဝင်ရောက်ရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။မင်းမင်းဦးဟာထိုင်းမြောက်ပိုင်းချင်းရိုင်ကနေတဆင့်မူရည်စေးဝါးတွေကိုတဲယူရောင်းချနေတဲ့အကြီးစားမူရည်မှောက်ကိုသမားဖြစ်ပြီးသူနဲ့အလို့အတူတူတွဲလုပ်နေသူတွေကတော့တရုတ်နိုင်ငံသားနဲ့ထိုင်းနိုင်ငံသားတွေပါဝင်တယ်လို့လည်းဆိုပါတယ်။သူတို့တွေဟာချင်းရိုင်ပြည်နယ်ထဲမှာလည်းမူရည်စေးဝါးနဲ့ပတ်သက်တဲ့အမှုပေါင်း10ခုထိရှိထားတယ်လို့လည်းဆိုပါတယ်။မင်းမင်းဦးနဲ့အုပ်စုဟာထိုင်းလာအိုတရုတ်နိုင်ငံတွေမှာမူရည်ရောင်းဝယ်မှုငွေကြေးခေါ်ဝါချမှုတွေလုပ်နေတာဖြစ်ပြီးသူတို့တွေဟာသုံးနိုင်ငံသားနိုင်ငံကူးလက်မှတ်တွေကင်ဆောင်ထားကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံသားတွေကတော့ငွေကြေးပိုင်းဆိုင်ရာဘဏ်အကောင့်တွေဖွင့်ပေးတာတွေနဲ့အိမ်နေချန်တွေနာမည်ခံပြီးဝယ်ယူပေးကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်။စီးနှင်းခံရတဲ့အိမ်73လုံးထဲကမြန်မာနိုင်ငံသားမင်းမင်းဦးပိုင်ဆိုင်တဲ့အိမ်3လုံးကိုတော့နိုင်ငံပိုင်ဖြစ်သိမ်းယူခဲ့ပြီးနောက်ထပ်အိမ်10လုံးကိုတော့မူရည်မှောင်ကိုသမားတွေကိုစစ်ဆေးနေတဲ့ကာလမှာယာယီသိမ်းဆည်းထားမယ်လို့လည်းထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။